ခုလိုပေါ့နော်မြန်မာနိုင်ငံမှာဒီစစ်အာဏာသိမ်းနောက်ကိုလူထုကဒီဆန့်ကျင်နဲ့ဒီလှုပ်ရှားမှုတွေပေါ့နော်ဆန္ဒပြမှုတွေကတော်တော်လေးဟိုအရှိန်အဟုန်မြင့်မားနေတယ်တဖက်မှာလည်းဒီစစ်တပ်ကဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီကနေပြီးတော့ဒီလူထုဆန္ဒပြပွဲတို့ပြင်းပြင်းထန်ထန်ဖိနှိပ်နေတဲ့အချိန်မှာပေါ့နော်အခုလို American ဘက်ကနေပြီးတော့ဒီမဖြိုးဖြိုးအောင်ကိုနိုင်ငံတကာအမျိုးသမီးတတိရှင်စုကိုချီးမြှင့်တဲ့အတွက်ပေါ့နော်ဒီစုရဲ့ထိရောက်မှုကိုဘယ်လိုမြင်လဲရှင်
ပေါ့နော်ရှေ့ရကျမတို့နိုင်ငံရေးအမတွေအမတော်တွေကိုဒီစုချင်းမြင့်ခံရဘူးတဲ့ဟိုဟိုအရှိန်မှာ3ယောက်ပေါ့နော်ကျမရှိမှာဆိုလို့ရှိရင်3ယောက်ရှိခဲ့ဆိုတော့ဒီလိုမျိုးချင်းမြင့်မှုတွေကကျမတို့ဒီတိုင်းပြည်မှာရှိရဲ့အမျိုးသမီးတွေရဲ့ဟိုအတန်နေဟိုကျမတို့ရဲ့ရုံးကန်လှုပ်ရှားမှုတွေဒီအမျိုးသမီးတူရဲ့ဟိုလှုပ်ဆောင်မှုတွေပေါ်မှာဒါချင်းမြောက်တယ်ဂုံပြုတ်တယ်တစ်ဖက်ကလည်းအတိမတ်ပြုတ်ပြီးတော့ဟိုဟိုပေါ့နော်ကျမတို့အတန်နေကိုပါဒါထုတ်ပေးရဲ့ဟာကတိုင်းတာတစ်ခုဒီထိရောက်မှုရှိတယ်လို့ကျမအနေနဲ့တော့မြင်ပါတယ်ရှင့်ဆိုတော့အခုချိန်မှာတော့ပို့ပြီးတော့အရေးကြီးတာပေါ့နော်အခုချိန်မှာတော့ဟိုဒတိုင်းတစ်ပါလုံးကစိတ်ဝင်စားစောင့်ကြည့်နေရတဲ့ဗမာပြည်ရေးကိုဟိုဗမာပြည်ရေးဖြစ်နေတဲ့အခါကျတော့ဗမာပြည်ထဲမှာရှိတဲ့ဟိုလူကစုချီမြင့်ခံရတဲ့အခါကျတော့ပို့ပြီးတော့အိုင်ဆိုင်မီယာမျိုးတွေရှိလာတာဆိုလို့ရှိရင်တော့ဒါကျွန်တော်ပို့ပြီးတော့ထိရောက်မယ်လို့ကျွန်မမြင်ပါတယ်ဟုတ်
အခုလိုပေါ့နော်အမေရိကန်အစိုးရကနေပြီးတော့ဒီနိုင်ငံတကာအမျိုးသမီးတတိရှင်စုကိုမဖြုတ်ဖြုတ်အောင်ချီးမြှင့်ဖို့အတွက်သူတို့ရွေးချယ်တဲ့အခါမှာဘလို့ဆန်သတ်မှတ်ချက်တွေနဲ့ရွေးချယ်တယ်လို့သိရလေရှင့်
ဆိုတော့အဓိကတော့သူတို့ဗမာပြည်ရဲကနေပြီးတော့ဒီအမေရိကန်တိုင်ရုံးကနေပြီးတော့ဗမာပြည်မှာရှိရဲ့တက်ကြွလှုပ်ရှားတဲ့အမျိုးသမီးပေါ့ကန္နာစုံကအဲဆိုနိုင်ငံရေးနယ်ပယ်တွေမဟုတ်ဘူးပေါ့နော်အခြားကျမကြီးတို့လူမှုရေးတို့လည်းပါတယ်ဆိုတော့ကန္နာစုံကအမျိုးသမီးဘဏ္ဍဦးဆိုပြီးတော့သူတို့အရင်ရွေးလိုက်တယ်ပေါ့နော်ရွေးပြီးတော့သူတို့ဒီတန်ဒီသူတို့ဒီတန်ရုံးမာရင်သူတို့တစ်ခေါက်ရွေးရပေါ့နော်ရွေးပြီးတော့မှအဲ့ရနေပြီးတော့စကားတင်ဟိုရွေးခံရတဲ့သူကို Asian Pacific သူတို့ဒီတစ်ခါပေါ့နော်သူတို့ထပ်ပြီးတော့ရွေးရအဲ့ရမှသူတို့ကဒီနိုင်ငံရေးဝန်ကြီးဌာနကိုပို့ပြီးတော့နိုင်ငံရေးဝန်ကြီးဌာနမှာနောက်ဆုံးဘယ်နှစ်ယောက်ကိုရွေးရဘယ်သူတွေကိုရွေးရဆိုတာမျိုးအတည်ဖြစ်ပါတယ်ရှင်ဆိုတော့ဟိုအကြတော့ဟိုကျမကတည်ရတော့က2020ဒီဇင်ဘာလောက်မှာအဲ့ process ကပြီးသွားတာပေါ့နော်ဆိုတော့ဒါကြောင့်မို့လို့ကျမကဒီ2021မှာအကြည့်ညာ2020 January မှာကျမရကြအောင်ကျမအကျိုးပြီးတော့တည်ထားတာပေါ့နော်ဆိုတော့အခုဟိုအဲ့စုကလည်းအဓိကတော့ဒီကျမတို့တော့သူတို့ရွေးချယ်ရတဲ့ရွေးချက်ထဲမှာတော့ဒီကျမရဲ့ဒီနိုင်ငံရေးလှုပ်ရှားမှုတွေပေါ့နော်ဟိုဒီရှေ့2000ဒီ2015နိုင်ငံရေးဒီဟိုပါဝင်တဲ့နိုင်ငံရေးလှုပ်ရှားမှုတွေရဲ့နောက်ကျမလက်တလောအခုဆက်ပြီးတော့လုပ်နေတဲ့ဒီအမျိုးသားပြန်လည်တည်မြဲရေးနဲ့ပတ်သက်ပြီးတော့ကျမတို့ဟိုဒီလူငယ်တွေနဲ့တွဲပြီးလုပ်နေတဲ့အလုပ်တွေပေါ်မှာမူတည်ပြီးတော့သူတို့ဒီစင်စမ်းမပြတ်ဆက်ပြီးတော့လုပ်နေတဲ့နိုင်ငံတိဆောင်တိဆောက်ရေးအတွက်ဆက်လုပ်နေတဲ့အပေါ်မှာဥတည်ပြီးတော့သူပေးရလို့ကျွန်မအကြမ်းမြင်သိထားတာပေါ့နော
်ဆရာနာသိန်းဆန့်ကျင်တဲ့လူထုလှုပ်ရှားမှုတွေမှာဒီအမျိုးသမီးတွေအခုပါဝင်ပြီးတော့ဟိုဥဆောင်နေတဲ့အခန်းကဏ္ဍကိုဘယ်လိုမြင်လဲရှင့်
အခုချိန်အထိကျမဟိုအမျိုးသမီးတွေရဲ့အခန်းကဏ္ဍကတော့အရန်ကိုအားကောင်းတာတွေ့ရပေါ့နော်ဆိုတော့ကျမလေဒီရက်ပိုင်းမှာလေတတိထားမိရဲ့အချက်ဆိုရင်ဒီထမိန်တန်းပေါ့နော်ခုကဟိုကျမတို့အတားအဆီးဒီဟိုကျမတို့လာတဲ့ဟိုဒီစစ်တပ်တို့ရဲတို့ကိုတားဖို့အတွက်ပေါ့နော်တခြားအတအရန်တားတွေအပြင်ကိုထမိန်တို့ခုနကပြောသလိုဒီဟိုအတွင်းငံအမျိုးသမီးအတွင်းငံတို့နောက်တစ်ခုကဒီပက်ပေါ့နော်ရာသီသွေးဟိုဗာလဲတုံးထားတဲ့ပက်လိုမျိုးအဲ့ဒါတွေနဲ့တားတာမျိုးတွေဆိုတော့ဟိုတွေ့လာတယ်ပေါ့နော်ကျမတို့လူဖွဲ့စည်းကတခါလေးကြောက်လို့ရှိရင်ဒီဟာကိုအစင်းင်းဖြစ်ပါမလားလို့ဟိုဘယ်လိုခေါမလဲဟိုကိုကိုဟိုမေးခွန်းထုတ်ကောင်းထုတ်မိမယ်ဒါပေမဲ့အတိုင်းအတာတစ်ခုဒီအစင်းလေးဖြစ်လာတာကျွန်တော်တို့တွေ့ရတယ်ဒါဟိုဒီထမိန်တန်းနေတန်းတာဟိုခုနပြောသလိုစစ်သားတို့ရဲတို့ကမဖြတ်ရဲပြီမဲ့လေကျွန်တော်တို့လူငယ်တွေကဒီပေါ်မှာသူတို့အပြေဝဒါကဘာမှမဟုတ်ဘူးပေါ့နော်ခုနယူသီးမှုတွေကတကယ်တမ်းဘာမှမဟုတ်ဘူးဟိုကျွန်တော်တို့ဒါကိုကြော်ဆောင်နိုင်တာကိုတွေ့ရတယ်ဆိုတော့ဒီရှေ့ရက်လေးဆိုလို့ရှိရင်မဲ့ဒီအမျိုးသမီးများနေမှာဒီဟိုထမိန်အလန်ထူပြီးတော့စစ်ကြောင်းထွက်မယ်ဒါအမျိုးသမီးတွေကဥဆောင်မယ်ပေါ့နော်ဆိုတော့ဒါမျိုးတွေလည်းကျွန်တော်တို့တွေ့လာဆိုအမျိုးသမီးရဲ့ဥဆောင်မှုအခန့်ကဏ္ဍကတော့ကျမအနေနဲ့ကတော့ဘယ်လိုမြင်လဲဆိုတော့တကယ်ကိုအရန်ကိုအားကောင်းတဲ့အနေထားမှာလို့တော့ကျမမြင်နေရှင်ဟိုတကယ်ကိုအားကောင်းတဲ့အနေထားရှိရအမျိုးသမီးရဲ့ဒီသူတို့ဟိုကြာရခန္ဓာမှာ decision မိုင်းမှာပါဝင်တဲ့အမျိုးသမီးတွေရှိလာတဲ့ဒီတော့တွင်မှာပေါ့နော်ဟိုဒီလှုပ်ရှားမှုတွေနဲ့ပတ်သက်ပြီး decision မိုင်းနေမှာပါဝင်တဲ့အမျိုးသမီးတွေရှိလာသလိုမျိုးပဲခုနရှေ့တန်းမှာပေါ့နော်ရှေ့တန်းမှာရဲရဲတောက်ဒိုင်းကာလိုနီယာမျိုးမှာရှိနေတဲ့အမျိုးသမီးတွေရှိလာတယ်ဆိုတော့ပြီးတော့ဒီချိစစောင်းရမှုတွေမှာလည်းဟိုဒီပညာအားဖြင့်အကောင့်နဲ့အမျိုးသမီးတွေရှိလာတယ်။လှုပ်စီးအောင်လှုပ်ဆိုတဲ့နေရာမှာလည်းအကောင့်နဲ့အမျိုးသမီးငယ်တွေအများကြီးပေါ်လာတာပေါ့နော်။ဆိုတော့အမျိုးသမီးငယ်ဆိုတော့ကျမတို့က highlight ပြောတာတကယ်တမ်းဟိုတခြားတက်ရွယ်ဆုံးအမျိုးသမီးတွေကိုလည်းကျမတို့တွေ့လာတာပေါ့။လက်တလောချင်းတွေမှာတော့အမျိုးသမီးရဲ့ဦးဆောင်ခံကဏ္ဍကတော့အားရစရာကောင်းနေလို့မြင်ပါရှင့်။